Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American tan ye 2020 khu ne May 19 ye Boudhu ne nya bai asi sin ni go American Pi Dong Su Washington DC New Road ga ni sa tin thau lin pe ni ba bi shin. Line to meter 38 32 52 tu ga ni phan yu na sin nai ma de. Chama mya ta sin aw ma shin.ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဒီကနေ့လေဆေးရနာရှင်စန့်ကျင်ရေးတပိတ်ပုံစံအမျိုးမျိုးဆက်ပြီးတော့ရှိနေတယ်လို့စာနာပြပွဲတွေကိုစစ်ကောင်စီတပ်ကလာရောက်ဖြိုခွင်းတဲ့အတွက်အဖမ်းခံရသူတွေလည်းရှိပါတယ်
။ဒီမှာတပိတ်စစ်ကြောင်းတွေကတော့မထွက်ဖြစ်ဘူးကြောက်ကျွန်တော်တို့ပေါ့နော်ကျွန်တော်တို့ကအလောဝတ်တွေနဲ့ခြားထားတာမျိုးရှိကြပါ။ဒီနည်းတွေပြီးရင်ကျွန်တော်တို့လမ်းဆောင်ဝါရှိရလို့လက်ဖိတိုင်တွေစားကြည့်ရမယ်မျိုးမှာသူကရောဝတ်တယ်နော်ခြားတာတော့အဲဒီကောင်တန်းကျွန်တော်ဒီဖိုက
်နေစဉ်တပိတ်ကျောင်းတွေမှာပါဝင်သူတူက VOA ကိုပြောတာပါဒီတည်နေတူရှမ်းပြည်မြောက်ပိုင်းလာရှုနဲ့သိမ့်နေအကြရေဘူးအမြဲတမ်းစစ်စေးဂိတ်ကိုတိုင်းရင်းသားလက်နက်ကန်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အကြောင်းတီဘောနဲ့နမ်မတူမြို့နယ်ဘက်မှာတိုင်းရင်းသားလက်နက်ကန်အဖွဲ့အချင်းချင်းတိုက်ပွဲတွေကြောင်းဒေသခံတွေစစ်ပီးတိမ်းရှောင်နေရတဲ့အကြောင်းမြန်မာနိုင်ငံအတွင်းမြို့နယ်တချို့မှာဒီကနေ့မနေ့ပိုင်းမိုးတီထန်ပြီးတော့ရေကြီးရေရှည်နာတွေဖြစ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဥကြုံစံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
ဆက်အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအင်အားသုံးဖိနှိပ်ပစ်ခတ်နေတာကြောင့်နိုင်ငံတော်ဆန္ဒပြမှုတွေအရင်ကလိုလူဝင်အားများများနဲ့လမ်းမပေါ်မှာတိတ်မရှိတော့ပေမဲ့မြို့အတော်များများမှာတော့ပျောက်ကြားတပိတ်လူမဲ့တပိတ်နဲ့တပိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲနေကြပါလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲနိုင်စဉ်ဆန္ဒပြနေတဲ့မန္တလေးဖားကန့်မိုးကောင်းကလေးမျိုးတွေမှာတပိတ်စစ်ကြောင်းတွေနေရာတချို့မှာဖြန့်ကျက်ဆန္ဒပြပါတယ်တဝဲမှာလဲအယုံဦးတပိတ်ဆင်နွှဲပြီးတော့မြိုင်းတရက်ချောင်းတစဲနဲ့မော်လမြိုင်မြို့မှာလဲပျောက်ကြားတပိတ်ဆိုင်ကတပိတ်တွေဆက်ရှိနေပါတယ်။ရန်ကုန်တောင်ဥကလာပါမှာလူငယ်တွေဦးဆောင်တဲ့ပျောက်ကြားတပိတ်ပြုလုပ်ခဲ့ကြပြီးတာဂီတာမြို့နယ်ထဲကဆနာပြတပိတ်ကိုတော့လူစုနေတုံးစစ်ကောင်စီတပ်တွေဝင်ဖမ်းလို့အမျိုးသမီးအပါအဝင်လူ၃ဦးထဲမှလည်းဖမ်းခံရပါတယ်။ချင်းပြည်နယ်မင်းတပ်နယ်အနီးတဝိုက်ကျေးရွာတွေမှာစစ်တပ်နဲ့ဒေသခံတပ်ဖွဲ့ကြားကြည့်ကြတဲ့ရပိုင်းတွင်ပြစ်ခတ်မှုတွေကြောင့်နေရဆုံးခွာပြီးတောတောင်တွေထဲထွက်ပြေးနေရတဲ့ဒေသခံတွေခုထိနေရာမပြနိုင်သေးပါဘူး။သူတို့အတွက်ဆန္ဒရေးခါနဲ့ဆေးဝါးအကူအညီတွေလည်းအရေးတကြီးလိုအပ်နေပါတယ်။ရက်ရွာထဲမှာစစ်ကောင်စီတပ်တွေနေရာယူထားတာကြောင့်အိမ်ပြန်ဖို့စိုးရိမ်နေရတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ဖေဖော်ဝါရီလ၁ရက်နောက်ပိုင်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တေဆုံးသူ800ကျော်နဲ့အဖမ်းခံရသူ4000ကျော်ရှိကြောင်းနိုင်ငံရဲ့အကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားမှာခေလုံနေရတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနာရိတ်ခါဖူလုံရေးဟာကုလသမဂ္ဂရဲ့ထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် In our work with these refugees the World Food Program said that 5 years after the 2017 influx into Bangladesh of Rohingya refugees
2019ခုနှစ်ကဘင်္ဂလားဒေ့ရှ်ပဲရိုဟင်ဂျာတွေထွက်ပြေးလာတာ9နှစ်တိရှိလာချိန်မှာသူရဲ့ရိတ်ခါဖူလုံရေးကိစ္စကကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းအဖြစ်ဆက်ရှိနေပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းတွေကိုအကူအညီပေးရေးပူပေါင်းတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်ပန်ကြားထားတဲ့ဒေါ်လာတန်943သန်းထက်က၄ပုံတစ်ပုံကိုစားနပ်ရိတ်ခါအတွက်အသုံးပြုဖို့ဖြစ်တယ်လို့ WFP ကပြောဆိုထားပါတယ်ခုချိန်ထိတော့ပန်းချထားတဲ့ရန်မုံငွေရဲ့36ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာတန်ပေါင်း340ရရှိထားပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီကအင်္ဂါနေ့မှာပြောဆိုထားပါတယ်။အမေရိကန်နိုင်ငံကလည်းဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေအတွက်ဒေါ်လာ155တန်းထပ်ပြီးတော့ပေးအပ်မယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအပြင်နိုင်ငံတွင်အိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့ရိုဟင်ဂျာတွေအခြားထိခိုက်တရားမှုရှိတဲ့လူမှုအတိုင်းအဝိုင်းတွေရဲ့မရှိမဖြစ်လိုအပ်ချက်တွေကိုဆက်လက်ထောက်ပံ့နိုင်ရေးအသုံးပြုဖို့အကူအညီထပ်ပြီးတော့ပေးအပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမေလ18ရက်နေ့မှာကြေညာချက်ထုတ်ပြောဆိုထားတာပါမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံမယ်လို့တော့ပြောထားပါတယ်အိုက်စလန်ကျောရံမြို့တော်ရီဂျိုဗစ်မှာကျင်းပတဲ့အာတိတ်ကောင်စီဝန်ကြီးများအဆင့်အစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံခြားရေးဝန်ကြီးနဲ့မတွေ့ခင်တည့်ရက်အလိုမှာပဲအာတိတ်ဆက်ဝိုင်းဒေသမှာစီးရေးလှုပ်ရှားမှုတွေမလုပ်ဖို့ကမ္ဘာနိုင်ငံတွေကိုအင်အားနေမှာတိုက်တွန်းခဲ့ပါတယ်။
if Russia chooses to take reckless or aggressive actions that target our interests, those of our allies and partners, we'll respond. Not for purposes of
ဘရစ်ကန်ရဲ့မဟာမိတ်နိုင်ငံတွေနဲ့အကျိုးစီးပွားကိုပြင်မှတ်ထားတိုက်ခိုက်တဲ့လို့ရမျိုးတွေရုရှားဘက်ကမစင်မချင်းလှုပ်လာမယ်ဆိုရင်တော့ပဋိပက္ခတွေပေါ်ပေါက်မလာအောင်အခြေအနေတွေပိုဆိုးမလာအောင်အမေရိကန်ကတုံ့ပြန်ဆောင်ရွက်မှာပါအဲ့ဒီလိုလှုပ်ရက်တွေကိုပြစ်ဒဏ်မပေးဘဲရှေ့ဆက်လှုပ်ခွင့်ပြုလို့တော့မရပါဘူးစိုက်ဘာတိုက်ခိုက်မှုတွေအမေရိကန်ရွေးကောက်ပွဲကြားဝင်မှုတွေနဲ့မစ္စတာအလက်ဆီကိုဓာတ်ရုပ်အစိမ့်နဲ့လှုပ်ချမှုကြိုးစားတဲ့ကိစ္စမှာအမေရိကန်ဘက်ကတုံ့ပြန်ပုံကိုလည်းမြင်တွေ့ခဲ့ကြပြီးပါပြီလို့ဝန်ကြီးဘလင်ကင်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အာတိတ်ဒေသဟာသူတို့ရဲ့နယ်မြေဖြစ်ပြီးအာတိတ်ကံယောဒါလုံခြုံရေးကရုရှားရဲ့တာဝန်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကမော်စကိုမြို့မှာသတင်းထောက်တွေကိုပြောဆိုလိုက်ပြီးမကြာခင်မှာပဲမစ္စတာဘလင်ကင်ရဲ့ပြောဆိုချက်ထွက်လာတာပါ။ဥရုယာဒီပြောင်းလဲမှုကြောင့်အာတိတ်ဒေသကအရေးခဲလွှာရဲအရေးပြောလာတဲ့အတွက်ဖြတ်တန်းသွားလာရေးပို့ပြီးတော့အလွယ်ကူလာတာပါ။အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေအခုလိုတင်မာနေချိန်မှာပဲနိုင်ငံကြားရေးဝန်ကြီးတွေပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံမှာဖြစ်ပါတယ်။နောက်လာမှာတွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့အစည်းအဝေးအတွက်ဝန်ကြီးနှစ်ဦးကြိုတင်ဆွေးနွေးမှာလည်းဖြစ်ပါတယ်။ရုရှားအစိုးရနဲ့ဆက်ဆံတဲ့နေရာမှာတည်ငြိမ်မှုရှိပြီးတော့ကြိုတင်ခံမှန်းလို့ရတဲ့အနေအထားမျိုးရနိုင်မလားဆိုတာအမေရိကန်ဘက်ကစံသတ်လို့ရမယ့်အခွင့်အခါကောင်းဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်လည်စတင်ဖို့တိုက်တွန်းသွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီသတင်းမှအစောပိုင်းမှာပြောပါတယ်။သမ္မတဘိုင်ဒန်နဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတဒီကနေ့ပဲအမေရိကန်ကိုထွက်ခွာလာပါပြီ။မစ္စတာဘိုင်ဒန်သမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တဲ့သမ္မတမွန်ဂျေအင်တို့တောက်ကြနေမှာလူချင်းတွေ့ဆုံမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်အမေရိကန်နိုင်ငံကတန်တမာရဲ့နီလာနဲ့ချင်းကဆောင်ရွက်ဖို့ဆန္ဒရှိတယ်လို့လည်းသမ္မတမွန်ကပြောပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားစစ်ရေးနဲ့မိုးဝါဒရေးရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဆောင်ရွက်ဖို့သမ္မတဘိုင်ဒန်နဲ့တွေ့ဆုံချိန်မှာတိုက်တွန်းပြောဆိုသွားမယ်လို့လည်းသမ္မတမွန်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားရပ်တန့်နေတဲ့ပြောဆိုဆွေးနွေးမှုတွေကိုရောတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးရေးတွေပါပြန်လည်စတင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားမယ်လို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31 kHz 9383 52.32 kHz 9383 52.58 kHz 9885တို့ဖြင့်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညပိုင်း VOA American အသံရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ဒုတိယလိုင်းကူးစက်မှုတွေကြုံခဲ့ရတဲ့မတ်လနဲ့ဧပြီလအတွင်းမှာတင်ဆေးဝင်တန်244ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့အိန္ဒိယဆရာဝန်များအသင်းကဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာလဲကိုဗစ်ကြောင့်သေဆုံးရတဲ့ဆရာဝန်အယောက်50ရှိပြီးဒီရောဂါစတင်ကတည်းကဆိုရင်တော့စုစုပေါင်းဆရာဝန်1000ကျော်သေဆုံးခဲ့ရပြီလို့လည်းဒီဆရာဝန်အသင်းကဆိုပါတယ်ကာကွယ်ဆေးလုံလုံလောက်လောက်မရတာကဆရာဝန်တွေသေဆုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်ဘာလို့လဲဆိုတော့သေခဲ့ရတဲ့ဆရာဝန်တွေ244ဦးထဲမှာ300ခန့်တုန်းကပဲကာကွယ်ဆေးရခဲ့တယ်လို့ဒီအသင်းကထောက်ပြခဲ့ပါတယ်။ဒါအပြင်နောက်ထပ်သေဆုံးစေတဲ့အကြောင်းရင်းတွေကတော့ဝန်ထမ်းအရာမလုံလောက်တာနဲ့အလုပ်ဝင်ပြိလာတာတွေဖြစ်တယ်လို့လည်းဒီဆရာဝန်များအသင်းကဆက်ထောက်ပြပါတယ်။နိုင်ငံခြားဘွေရအိန္ဒိယဆရာဝန်များအသင်းကလည်းနိုင်ငံခြားမှာဆေးကြောင်းစင်ဘွေရဗီဇာသူတွေအနေနဲ့အိန္ဒိယမှာကုသခွင့်လိုင်စင်လျှောက်တာမရသေးတာကြောင့်ဝေမကူနိုင်မှုဖြစ်နေတာမို့သူတို့ကိုအမြန်ဆုံးလိုင်စင်ထုတ်ပေးသင့်ပြီလို့တောင်းဆိုလိုက်ပါတယ်။အခုလိုအချိန်မှာအရင်ကိုဗစ်ကိုကောင်းကောင်းထိ ंछ ုံနိုင်ခဲ့တဲ့ထိုင်ဝမ်မှာလည်းပိုးထွေသူတွေတက်လာနေပြီးပထမဆုံးပိတ်ဆို့ကန့်သတ်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေရပါပြီခင်ဗျာ။ Israel နဲ့ Palestine စတွေးကြတွေကြအပြစ်ခတ်ရစဲရေးအတွက်နိုင်ငံတကာနဲ့ဒေသတွင်းနိုင်ငံတွေအချိန်ချင်းစူးစမ်းနေပေမဲ့လည်းဂါဇာကမ်းမြောင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဒီနေ့ဆက်ဖြစ်ခဲ့ပြန်ပါတယ်။ Israel ဘက်ကလေကြောင်းကနေဆက်ထိုးစစ်ဆင်နေသလိုပါလက်စတိုင်းစစ်သွေးကြွတွေကလည်းနေကြာကြော်ပြီးရော့ကက်ဒုံးကြီးတွေနဲ့တိုက်ခတ်နေပါတယ်။အခုတိုက်ခတ်မှုတွေရစဲရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုပြင်သစ်နိုင်ငံအနေနဲ့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေနဲ့အတူပူးတွဲအစိုးပြုထားပါတယ်။တိုက်ခတ်နေတာတွေရပ်ဖို့အဖြစ်ခတ်ရစဲဖို့အချိန်ရောက်နေတာနဲ့ ကုလသမဂ္ဂလူကြီးကောင်စီကဒီကိစ္စအရေးယူဆောင်ရွက်ဖို့ဆိုတဲ့အချက်၃ချက်ကိုအခု၃နိုင်ငံလုံးကသဘောတူထားတယ်လို့လည်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရန်ရှင်ကပြောခဲ့ပါတယ်။ဒါပေမဲ့ဣသရေလမဟာမိတ်ဖြစ်ပြီးလူကြီးကောင်စီအမြဲတမ်းဖွဲ့ဝင်လည်းဖြစ်တဲ့အမေရိကန်နိုင်ငံကတော့လူကြီးကောင်စီရဲ့ဒီအပြစ်ခတ်ရစဲရေးထောက်ခံတဲ့ညင်ညာချက်ကထိအောင်မှာမဟုတ်ဘူးဆိုပြီးပိတ်ပင်ကန့်ကွက်ထားပါတယ်။အင်ပြီးတော့ပြောခွင့်ရဂျမ်ဆာကီကအမေရိကန်ရဲ့ရွေးချက်ကလည်းဒီပဋိပက္ခကိုအဆုံးသတ်နိုင်ရေးဖြစ်တဲ့ဘလို့မှန်ကန်တဲ့နည်းနဲ့သုံးတင်တာကိုတော့နေ့စဉ်အမြဲသုံးသပ်နေတယ်။အခုအချိန်မှာတော့နောက်ွယ်ကနေတိုးတိုးတိတ်တိတ်အတွင်းကြကြဆွေးနွေးတဲ့နီပရီယာကိုဆက်ကင်ဆွဲထားတယ်လို့ဆိုပါတယ်ခင်ဗျာ။စပိန်ဝန်ကြီးချုပ်ကစူးထာနယ်မြေတည်ငြိမ်ရေးအတွက်မော်ရိုကိုကရွှေ့ပြောင်းလာသူတွေမကြုံစဘူးအများကြီးဝင်လာတာကိုရတဲ့နည်းနဲ့အားလုံးသုံးကာကွယ်သွားမယ်လို့မနေ့ကကတိပြုလိုက်ပါတယ်။လူဦးရေ 7,500 ရှိပြီးမော်ရိုကိုနိုင်ငံကဝိုင်းပတ်တည်ရှိနေတဲ့ဒီကမ်းခြေမျိုးရှီယာဒေတာကိုခီးထွက်မလာခင်စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကအခုပြဿနာကစပိန်နဲ့ဥရောပနှစ်ခုလုံးအတွက်ကြီးမားတဲ့အကျပ်တဲပါလို့ဆိုလိုက်ပါတယ
်။ Se está procediendo a la devolución inmediata de los que han entrado
ilegalmente. တရားမဝင်ဝင်ရောက်လာခဲ့သူတွေကိုချက်ချင်းပြန်ပို့ဖို့ကျွန်တော်တို့အနေနဲ့ရှေ့ဆက်လှုပ်ဆောင်နေပါတယ်။မော်ရိုကိုနိုင်ငံဘက်ကဝင်လာတဲ့လူပေါင်း 4,800 ထိကိုပြန်ပို့ထားပြပါပြီ။ဒီလူတွေကစူးတာမျိုးတဲ့တရားဝင်ရောက်နေကြတာနှစ်ရက်ကျော်သွားခဲ့ပါတယ်လို့သူကပြောသွားတာပါ။ဒီရွှေပြောင်းဝင်ရောက်လာမှုပြဿနာဖြစ်လာတာကတရားမဝင်အဖွဲ့အဖြစ်ကြီးညာခံရတဲ့ Pio Sario Front ကောင်ဆောင် Braham Gali ကို COVID-19 ရောဂါကုပေးဖို့စပိန်ကခေါ်ဆောင်လာခဲ့တာကနေစခဲ့တဲ့စပိန်နဲ့မော်ရိုကိုဆွေရတွေကြားပဋိပက္ခမြင့်တက်လာချိန်မှာဖြစ်လာတာပါ။တရားဝင်ဆွေရတည်ပြမှုတွေမရှိသေးပေမဲ့သတင်းမီဒီယာတွေနဲ့ဗီဒီယိုရုပ်သံဖော်ပြချက်တွေအရတော့မော်ရိုကိုအနာပိုင်တွေအနေနဲ့ဒီရွှေ့ပြောင်းသူတွေစပိန်ဘက်ကိုထွက်လာနေတာကိုတားမြစ်တာမတွေ့ရသေးပါဘူးခင်ဗျ။အိန္ဒိယနိုင်ငံမှာတော့ဒီသတင်းမှတ်ထဲဆိုက်ကလုန်းမုန်တိုင်းကြောင့်နင်းမြုပ်ခဲ့တဲ့ကုန်တင်သင်္ဘောပေါ်ကနေပျောက်ဆုံးနေသေးသူ88ယောက်ကိုစစ်သင်္ဘောတွေရဟတ်ယာဉ်တွေပင်လယ်လှိုင်းထန်နေတဲ့ကြားထဲခက်ခက်ခက်ခဲဆက်ရှာဖွေနေကြပါတယ်။ဒီရှာဖွေလုပ်ငန်းမှာပါဝင်တဲ့ရေတပ်သင်္ဘော3စီးနဲ့ရဟတ်ယာဉ်တွေကနေလူပေါင်း183ယောက်ကိုပြီးခဲ့တဲ့24နာရီအတွင်းကဲတင်နိုင်ခဲ့ပြီးဖြစ်တယ်လို့ရေတပ်အကြီးအကဲရာရှိအလော့အာနန်ကဆိုပါတယ်။နောက်ထပ်တရားရှာဖွေမှုတွေမှာလည်းမွန်ဘိုင်းမြို့အနောက်ဘက်ခြမ်းမှာတွာလာနေတဲ့ Gal Constructor ကုန်တင်သမော့ဘော်ကဝန်ထမ်း35ယောက်ကိုရေတပ်ရဟတ်ယာဉ်တစ်စင်းကကဲတင်နိုင်ခဲ့တယ်လို့ဆိုရကြေညာချက်မှာဖော်ပြထားပါတယ်။နင်းမြုပ်ခဲ့တဲ့ဒီသမော့နှစီလုံးဟာအိန္ဒိယရဲ့အကြီးဆုံးရေနံစိမ်းတဲ့သဘာဝဓာတ်ငွေ့ကုမ္ပဏီကြီး Oil and Natural Gas Corporation အတွက်ခုံပေါင်းပေးခဲ့ကြတာပါ။ဒီသမော့တွေပေါ်မှာကမ်းလွန်ရေနံ 2.8 လုပ်ငန်းအတွက်လုံသမားတွေကိုတင်ဆောင်လာခဲ့ရမှာမုံတိုင်းကြခြင်းရန်နာထားတဲ့ကြောက်စုတွေပြုတ်ထွက်သွားပြီးနစ်မြုပ်သွားခဲ့ရတာပါဆယ်စုနှစ်နှစ်စုကျော်ကာလအတွင်းဒီဒေတာတွင်မှာအဆိုးအဝါဆုံးကြုံရတဲ့အင်အားပြင်းဆိုက်ကလုန်းမုံတိုင်းတောက်တေးဟာတနင်္လာနေ့နှောင်းပိုင်းကဂူဂျာရတ်ပြည်နယ်ကိုတနာရီလေတိုက်နှုန်းမိုင်130အထိနဲ့ဝင်ရောက်လာခဲ့တာပါခင်ဗျာ
ပေါ်ဒူးနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့လဲဆီယနာရှင်ဆန့်ကျင်ရေးတပိတ်ပုံစံအမျိုးမျိုးဆက်ပြီးတော့ရှိနေတယ်လို့ဆန္ဒပြဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီတပ်ကလာရောက်ဖြိုခွဲပြီးတော့အဖမ်းခံရတဲ့သူတွေလည်းရှိပါသေးတယ်။တချိန်တည်းမှာပဲအမိမတိတနတ်သမားတွေရဲ့ပြစ်ခတ်မှုတွေကြောင့်စစ်ကောင်စီရဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေတေဆုံးမှုလည်းရှိပါသေးတယ်။ဒီကြောင်းတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်ကောင်စီခန့်အပ်ထားတဲ့အမှတ်လေးရက်ွက်အုပ်ချုပ်ရေးမှူးဦးကျော်စင်မင်းကိုဒီကနေ့မနက်9နာရီကျော်လောက်မှာအမိမတိလက်နက်ကိုင်အဖွဲ့တွေကဆိုင်ကယ်နှစီးနဲ့လာရောက်ပြီးတော့ပြစ်တတ်သွားတယ်လို့ဖျားသုံးစုဒေသခံကပြောပြပါဗျ။တေဆုံးသူဦးကျော်စင်မင်းနေထိုင်ရာဒေါနာလန်းတွယ်တစ်ကဆိုင်ကယ်ကားရေဆေးတဲ့ဆိုင်မှာလာရောက်ပစ်သက်သွားတာဖြစ်ပါတယ
်ပစ်ခတ်ကကျွန်တော်တနအတူနဲ့ပဲကျွန်တော်တို့ပစ်လို့တနနဲ့ပေါ့နော်ပစ်ခတ်သွားပြီးတော့ဆိုင်ကယ်နဲ့ပဲပြန်တော့ဖက်ပြီးသွားကြတယ်အဲမှာကျော်စင်မင်းဆိုတာကစစ်ကောင်စီရဆန်းလာတဲ့ရက်ွက်အုပ်ချုပ်ရေးမှူးအမှတ်ကြီးရက်ွက်အုပ်ချုပ်ရေးမှူးဒီပေါ်ကြီးခုတော့လောက်မှန်တယ်လို့ကျွန်တော်တို့ကြားတယ်ဆိုင်ညာကတော့တော်တော်များတယ်ကူးချက်လောက်မှန်တယ်လို့တော့ပြောတယ်ကျွန်တော်ကြရဒီမအဲ့နေရာတွေအခုပြစ်ခတ်ရသွားတဲ့နေရာကိုယာယီသူတို့အသွာလာတန်းတတ်တာလိုက်တယ
်စစ်ကောင်စီကခန့်ထားတဲ့တေဆုံးသူဦးကျော်စင်မင်းဟာဒုတိယတရင်မှုအစင်းနဲ့စစ်တပ်ကနေအငိမ့်စားယူထားသူလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပ ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကထိုင်းမြန်မာနယ်စပ်ဖျားသုံးစုမှရှိတဲ့ထိုင်းနယ်စပ်စစ်ဆေးရေးဂိတ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးနဲ့ရက်ကွက်3ကကြံ့ခိုင်ရေးပါတီဝင်နေအိမ်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကလည်းဆိုင်ကယ်နဲ့လာရောက်ပြီးလက်လုံဘုံပစ်ခွဲမှုဖြစ်ပွားခဲ့ပါသေးတယ်အလားတူပဲပြည်မျိုးကပြည်ခိုင်ဖြိုးယုံစီပင်ယုံနဲ့တရားယုံတို့အနီးမှာမနက်ပိုင်းတုန်းကပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်ရွှေပေါက်ပင်ကျေးရွာကအုတ်ချုပ်ရည်မှုနောက်သူ့ရဲ့သမီးနဲ့မိတို့လည်းမေလ18ရက်နေ့မနေ့ညတော့ကအသက်ခံခဲ့ရပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့ပသိမ်မြို့ကကိုဗစ်လူနာတွေကိုကူညီဆောင်ရှောက်ပေးနေတဲ့ကိုသူနေအောင်အပါအဝင်3ကိုစစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့လာရောက်ဖမ်းဆီးသွားပါတယ်။ရန်ကုန်မှာရက်ကွက်လိုက်လုပ်နေကြတဲ့တပိတ်စစ်ကြောင်းအသေးလေးတွေကတော့ရက်ကွက်တချို့မှာရှိနေပါတယ်။ဒါပေမဲ့အဖမ်းဆီးများတာအပြင်ကင်းမုန်းတွေချပြီးစောင့်ကြည့်နေတာတွေရှိတဲ့အတွက်ပင်မတပိတ်စစ်ကြောင်းကြီးတွေကတော့ဒီကနေ့မထွက်နိုင်ဘူးလို့တပိတ်စစ်ကြောင်းကိုဦးဆောင်နေသူတူကပြောပါတယ်
။ဟိုဘာလို့လဲဆိုတော့ကျွန်တော်နည်းနည်းအချိန်ကအရင်ကြက်နေရတဲ့ပါရီကအဲ့လိုမျိုးကြီးကြလေးကပင်မတပိတ်စစ်ကြောင်းတွေကတော့မထွက်ဖြစ်ဘူးကြောက်ကျွန်တော်တို့ပေါ့နော်သူတို့ကရက်ဝတ်တွေနဲ့ခြားထားတာမျိုးရှိကြဗျာ။ပြီးတော့ရင်ကျွန်တော်တို့ဒီဒီနေ့ပြင်ဒီကျွန်တော်လမ်းဆောင်မှာရှိရတဲ့လက်ဖိတိုင်းလေးစားကြည့်ရမယ်နေမှာသူကဟိုရောဘုတ်တင်နေပေါ့နော်ခြားတာတော့အဲဒီကောင်တန်းကျွန်တော်ဒီဖိုက်ရန်သွားလို့မလို့ဖြစ်နေပါမယ်
တာကေတာမြို့နယ်တွေကဆန္ဒပြတပိတ်ကိုတော့လူစုနေတုံးမှာပဲစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးလို့အမျိုးသမီးတဦးအပါအဝင်၃ဦးဖမ်းဆီးခံရတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်ဒီကနေ့မနက်ပိုင်းမှာလည်းလှိုင်မြို့နယ်မှာကြက်ချီနီလူနာတင်ကားတစ်စီးရပ်ထားတဲ့အချိန်မှာမီးရှို့ဖျက်ဆီးခံလိုက်ရပါတယ်မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတမကတက္ကသာနဲ့မြို့လူထုတွေပူးပေါင်းပြီးလမ်းဘေးလက်ဖက်ရည်ဆိုင်မှသည် Federal Democracy ပြည်ထောင်စုပန်းနိုင်သူတော်လှန်ခြစ်တက်ကြပါစို့ဆိုတဲ့ကြွေးကြော်သံတွေနဲ့လက်ဖက်ရည်ဆိုင်တပိတ်ကိုဒီကနေ့လှုပ်ခဲ့ကြပါတယ်။ဒီကနေ့မနက်စောပိုင်းကလည်းချမ်းမြတာစီမြို့နယ်မှာတပ်ပေါင်းစုတပိတ်ခြစ်တက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။မနက်ပိုင်းကတော့ကျွန်တော်တို့ဟိုဟာချမ်းမြတာစီမြို့နယ်မှာတော့တပ်ပေါင်းစုဖြစ်တယ်ဗျ။ကျွန်တော်တို့ချမ်းမြတာမြို့နယ်46လမ်းပေါ့နော်46လမ်းမနဲ့အာယုတပိတ်ကိုအာယုတပိတ်ခေါ်ပေါ့နော်ဟု
တ်ကဲ့
တပေါင်းစုချမ်းမြတာစီဘာကသာပါမယ်နောက်ပြီးတော့ပညာရေးပါမယ်တမ္ပဝရီစစ်ကြောင်းဆိုင်ပန်းစစ်ကြောင်းဘုရားကြီးစစ်ကြောင်းအဲ့လိုမလေးမျိုးကပေါင်းလို့ရတဲ့အဖွဲ့တွေပေါင်းပြီးလုပ်ခဲ့တပေါင်းစုပေါ့တပေါင်းစုတပိတ်ခေါ်ပေါ့နော်
အင်အားနေရာလောက်ပါတဲ့မန္တလေးတပေါင်းစုတပိတ်စစ်ကြောင်းဟာဒီကနေ့မှာတော့စစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေနဲ့ထိတိုက်တွေ့တာမရှိပဲအောင်အောင်မြင်မြင်လူစုခွဲနိုင်ခဲ့ကြပါတယ်။မူဆယ်မှာတော့လူငယ်တွေဥဆောင်တဲ့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတပိတ်ကိုစစ်ကောင်စီတပ်နဲ့ထိတိုက်မတွေ့အောင်လှုပ်ရှားနိုင်ခဲ့တယ်လို့ Generation Z လူငယ်တူကပြောပြပါတယ်
။ကျွန်တော်နေတိုင်းတပိတ်စစ်ကြောင်းကတော့ထွက်တယ်ခင်ဗျ။ပြောမှဆိုကျွန်တော်တို့ကဒီအချက်ချက်ချတဲ့လမ်းမကြီးဘက်ကိုတော့ကျွန်တော်တို့တော့မဆွတ်တော့ဘူးခင်ဗျ။ဘာလို့လဲဆိုတော့သူနဲ့ထိတိုက်တွေ့မှာကြောက်တော့လေကျွန်တော်မျိုးပေါ်တော့ဟိုရက်ကွက်တီးတယ်ဟုတ်ပေါ့အဲ့လိုနည်းနည်းရှောင်းလို့တိန်းလို့ကောင်းမဲ့နေရာမျိုးပဲကျွန်တော်တို့ကနေရာရွှေ့လိုက်တယ်ခင်ဗျအဲ့လိုမျိုးပဲကျွန်တော်တပိတ်စစ်ကြောင်းစီစဉ်လိုက်တယ်ခင်ဗျသူကလည်းပုံမှန်ရှိရခင်ဗျသူလည်းပုံမှန်ကျင်းလဲနေပါညာရှိရခင်ဗျအခုစေးရုံလို့ပြီးရင်ကျွန်တော်တို့နည်းနည်းအချက်ချာကြတဲ့လမ်းမော်ရေးပိုင်းမှာသူတို့စစ်တယ်ခင်ဗျဖုံးနေစစ်တယ်အဲ့လိုမျိုးတွေပိုင်ကလေးပါတွေစစ်တယ်ခင်ဗျ
မြန်မာနိုင်ငံတွေ့တချို့နေရာတွေမှာလူဝင်ရအများအပြားနဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေနေသွားပေမဲ့ပျောက်ကြားတဲ့ဘိတ်လူမဲတဲ့ဘိတ်ကြောင်းမတက်ရေးလှုပ်ရှားမှုနဲ့တဲ့ဘိတ်မျိုးစုံကိုပုံစံမျိုးစုံနဲ့ဆင်နွှဲနေကြပါတယ်ရှင
်မဆုမမရှင်အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပေးခြင်းပါတယ်ရှမ်းပြည်မြောက်ပိုင်းလာရှုနဲ့တိန်းနီချာကရေဘူးအမြဲတမ်းစစ်ဆေးဂိတ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနှူးထိခိုက်ဒဏ်ရာရခဲ့ပါတယ်။အနီးအနားဒေသခံရွာသားတွေကတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမှုဆဲပြောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေတုန်းက73စီတင်ရင်တွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့မနေ့စောပိုင်းမှာတော့တိန်ဒီမြို့နယ်ကရေဘူးအမြဲတမ်းဂိတ်ကိုနှစ်ကြိမ်ဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက view ကိုခုလိုပြောပါတယ
်။မနေ့ကတည်းက6နာရီလောက်မှာဒီကိစ္စကိုဖြစ်တာပေါ့နော်။သူတို့ဝက်လောက်ပဲဖြစ်ကြတယ်လို့ပြောအဖြစ်ပြီးတော့ပြန်ပြီးတော့ပုတ်သွားတာပေါ့နော်။ဒီမဟာမိတ်အဖွဲ့လို့သူတို့ကြောက်ပုံရတော့ကူးကန့်နေပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်။အဲ့ဒါ6နာရီခွဲလောက်မှာပြန်ဆုတ်သွားတယ်လေဆုတ်သွားပြီးတော့တစ်ခါ9နာရီကျော်ကျော်လောက်မှာတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြော
ဒီပြစ်ခတ်မှုအတွက်မှာလူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသိရပါတယ်
အထိခိုက်ကတော့မနေ့6နာရီဒီတော့ဒီစိတ်မှာ ခီးတဲ့ကားတွေအများကြီးရှိတယ်လို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလေစိတ်မဖွင့်သေးတော့ပေါင်းနေကြတဲ့ဒိတ်တွေရှိတဲ့ခါကျတော့အာခီးတဲ့တယောက်တော့ချိသွားတယ်လို့ပြောတယ်ဘယ်နောက်ပြီးတော့အဲ့ဒီစာရဖာနဲ့ချိသွားတယ်လို့ပြောတယ်စာဖတ်ပြဒီချက်ကတော့ဒီလိုဒီထုတ်သွားတဲ့နေရာမှာလိုက်ကြည့်တော့ကျေးရည်တော့အများကြီးတွေ့တယ်လို့ပြောတယ်။ဒီချက်ကလည်းအခြေခံရှိနေလို့ပြောတယ
်။ရေဘူးကိတ်ဟာတိန်နီမြို့နယ်ပိန်းစာရွာအနီးမှာရှိပြီးတော့မနေ့၄နိုင်လောက်ကလည်းလက်ရှုပ်နဲ့တိန်နီမြို့နယ်အဆက်ကပန်ဖက်ရွာမှာပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ကြောင်းလည်းပြောပါရတယ်။တိန်နီမြို့ကတွေကိုမင်းမြန်ရမှာတော့နှစ်ကြိမ်တိုက်ခိုက်တယ်လို့သိရကြောင်းနဲ့၉နိုင်လောက်မှာလက်နက်ကြီးပြစ်ခတ်တံတွေကြားနေရကြောင်းလည်းပြောပါရတယ်။ဒေသခံတွေကတော့ဒီ KIA ကချင်း TNLA တောင်းပလောင် MNDAA ကုကန့်နဲ့ AAA ခိုင်လက်နက်ကင်တပ်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လို့ပြောပေမဲ့ TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတာအိတ်ကျော်ကတော့တိုက်ပွဲဖြစ်တဲ့သတင်းသူတို့မရချီချောင်းပြောပါတယ
်။ဟာလုံးဝဆက်တော့ကျင်းစမတ်တဲ့ဝတ်တင်းရောက်လာတော့မရှိသေးဘူးမသိရလ
ေ။ MNDAA ကုကန့်အဖွဲ့ကမင်းမြမှုတဲ့ဆက်တရာမှာတော့ဖုန်းလက်ခံဖြစ်ဆိုတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့တရင်လာနေတဲ့အင်ကာနေတွေကလည်းကုတ်ခိုင်နီပြည်တော်စုလမ်းမကြီးပေါ်မှာတမရော်ကတည်ယူလာတဲ့ဆိုတဲ့စစ်ပေါင်းစာကား9စီးကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်။တမရော်ဘက်ကတော့ KIA ကတိုက်ခိုက်ခဲ့တာဟာအများပြည်သူအသုံးပြုဖို့အတွက်ပုဂလိကကုမ္ပဏီတွေကတင်သွင်းလာတဲ့73စီးကားတွေဖြစ်ကြောင်းနဲ့တမရော်အတွက်တည်ဆောင်လာတာမဟုတ်ကြောင်းဖော်ပြပါတယ်။ဒီရက်ပိုင်းတွေအတွက်မှာတော့အရင်သတင်းဘက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းနဲ့မန်စီမြို့နယ်တွေမှာဂျိုးကြားပြစ်ခတ်တာတွေရှိပေမဲ့တိုက်ပွဲတွေကငြင်းသက်နေပါတယ်။မစီမျိုးနဲ့အတွင်းကမိုင်ဝိုင်းလေကုန်းတန်နဲ့ဟန်ထက်ရွာတွေဘက်မှာတော့စီးတက်မာတွေရှိနေပြီးတော့ဒေသခံပြည်သူတွေအနေနဲ့တိုက်ပွဲပူပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါရှင်အခုတစ်ဆက်သေးမှာပဲရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်မတူဘက်မှာလည်းတိုင်းသားလက်နက်ကင်အဖွဲ့တွေအချင်းချင်းတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းကိုပြောပြပေးပါဦးမယ်တိုက်ပွဲတွေကြောင့်ရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ် VOE သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိုင်းဒါလက်နက်ကန်ဖွဲ့ချင်းချင်းတိုက်ပွဲတွေကြောင့်ရွာသားတွေဘေးလွတ်ရာကိုစစ်ဘေးတိမ်းရှောင်နေရတာပါ။ဒီနေ့မနက်ပိုင်းတီဘောမြို့နယ်နန်းလန်ဝမ်စိန်ကျွော်အုပ်စုဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နန်းလန်ဒေသခံလူကပြောပါတယ်
။နန်းလန်နားမှာဟုတ်တယ်စာတန်ကြားတယ်။ရှမ်းချင်းချင်းစစ်ဘေးဘေးနဲ့ရဲရဲချာတော့ပြင်းတယ်လို့ပြောတော့မနက်၃နာရီလောက်ကစပြည့်ပြီးတော့နေ့လယ်7ခွဲ7နာရီလောက်မှညင်သွားရွာသားတွေကတော့စစ်ဆောင်လို့ဒီအင်နာတဝိုင်းမှာတိုက်ပွဲဖြစ်နေတာနေရာသုံးရက်ရှိတာဖြစ်ဒီနာဖြစ်နေ
ဒီဖြစ်တဲ့တိုက်ပွဲကြောင့်အနီနံကောင်းခန့်မန်တက်တန်ကားစတဲ့ရွာ၅ရွာကစစ်ချောင်းရွာသားထောင်ကြီးဝမ်စိန်ကျေးရွာဘက်မှာတိမ်းရှောင်နေရတယ်လို့တေရခန့်ဆိုင်ခန်းအောင်ကပြောပါတယ
်ဝမ်စိန်ရွာနေကတုပ်ကွင်းပေါ့အဲ့ဒီကနားမှာဖြစ်တယ်ရွာသားတွေကတော့အဲ့ဝမ်စိန်ကုန်းကြီးကျောင်းမှာလာရှောင်နေကြတယ်လို့တချောင်းကျော်လောက်ရှိတယ်လို့ကြားတယ်
ဒီပြစ်ခတ်မှုမှာရှမ်းလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCS SSC နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSBB SSC တို့ကြားတိုက်ပွဲဖြစ်တာလို့ဒေသခံတွေကပြောဆိုကြပေမဲ့လက်နက်ကိုင်တွေဘက်ကအတည်ပြုချက်မပေးကြပါဘူး။ဒါပေမဲ့နမ်မလူမြို့နယ်ပန်းလုံးရွာဘက်မှာဒီမနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတော့မြောက်ပိုင်းရှမ်းပြည်သမတော် SSBB SSC အရာရှိတူကအခုလိုပြောပါတယ
်။ဒီပန်းလုံးဘက်မှာဖြစ်တာပဲကြားပါတယ်ဆိုတော့မနေ့ဆိုရဲဆက်ဖြစ်တဲ့တရားရည်ဦးခင်ဗျာ။
ဘာကြောင့်ပြစ်ခတ်တယ်ဆိုတာနဲ့ထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့သူကပြောပါတယ်။နမ်မလူနေခံတူးကတော့ဒီပြစ်ခတ်တိုက်ခိုက်မှုမှာတိုင်းသားလက်နက်ကန်ဖွဲ့ချင်းချင်းမြောက်ပိုင်းရှမ်းသာဖွဲ့ SSVB တမ်းပလောင်တပ်ဖွဲ့ TNLA ပူးပေါင်းတပ်နဲ့တောင်ပိုင်းရှမ်းသာဖွဲ့ RCS တို့ကြားတိုက်ခိုက်မှုလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကန်ဖွဲ့တွေချင်းချင်းတိုက်ပွဲတွေဖြစ်ပွားမှုများလာသလိုတိုက်ပွဲတွေကြောင့်ရွာအင်ချင်းမီးလောင်တာရွာကနေတိတ်ရောက်နေရတာလည်းရှိနေတာပါ။ပြည်ကရဲမလကနေမေလသီနမလူမြို့နယ်ထဲကမန်လီမန်ချန်းပန်းလုံးမန်ဆာနဲ့ရေအိုးရွာ၅ရွာကအင်ချေ138အိမ်မီးရှို့ခံခဲ့ရပါတယ်ဒီမီးလောင်ဆုံးရှုံးသွားတဲ့နေအိမ်တွေအတွက်မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ဖွဲ့ကနေအလူငွေကျသိန်း630ထောက်ပံ့ပေးအပ်ခဲ့ကြောင်း SSPP ရရှိတူးကပြောပါတယ်အဲ
့တော့ဟုတ်တယ်630ပါဗျာအယောင်900အတွက်ပဲဗျာ900ရလောင်လာရတယ်လေမန်ဒီမန်ချာနောပန်လုံးမန်ဆာနဲ့ဒီအိုးရင်ကြီးပါအိတရာ39အိမ်ပြပ
ါယောင်900ကဘီပိတင်းဒုက္ခသည်600ကျော်ကတော့ဒီဘောမြို့နယ်နမ်မသူမြို့နယ်ရေဦးကျေးရွာမန်ဆန်မိုင်းမှုပန်းပီစရှိတဲ့ကျေးရွာတွေမှာခိုးလုံနေကြရပါတယ်မိဘတဲ့ဒုက္ခတွေတွေကတော့လက်တော်လူငွေလက်ဝယ်မရရှိသေးပေမဲ့ရရှိဖို့မျှော်လင့်ကြောင်းမန်လီရွာဒုက္ခသည်တို့ကပြောပါတယ်
တော်လိုက်တဲ့တွေပြေးဝင်မှုမှာတော့အခက်ခဲရှိသေးတာပေါ့ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့မျှော်လင့်တာကတော့တရရကျွန်တော်တို့ဒီလူလောင်တဲ့အိမ်တွေလက်ထဲရောက်မယ်လို့ယုံကြည်ထားတယ်
Mibetin, Toka Terrinine, Yajis Gamma, Simpi Nijabi met, Long Chong Mumishida Chinijau, Tinne Saju Yi Losambo, a Limamido Gulu Subare,
Tantizaro, Simpibare, Dame, Ediambo, Arima, Mua Javi, Saju Yetro, Dinizaro, Navido Tenave, England Chiwa, Genaro Akudidi, San Saibu Mopione, Chanoma, Minasia, Genaro Malala, and Chibaugna.
Milong Tare Inchi Miasuha, Tambalong to Nitanda in Pijabi, Michu de Pueha, RCS SSC, Puele Cello, Tirakaniga, Soso Nijabi Mat, Lunchung Yi Sui Nijalu, Tiawe Mapio Yere Chinima, Shinibare, Tirakwin Patipaka Jow, Napeta Puri, Taunare, Mimu Mindigale, Tirakan Madre, Sui Zia, Nitama, Shinibare, Namru Munetema, Nyopan Shanta Pue SSPV, Tambalong Tapue, Tianeli, Pubang Tapuene, Tambang Shanta Pue, RCS Setuja, Dignity, see it the money be, Giva Dirakan Town Jogale, Nia Sukwa, Tinjang, Niase, Pipare, come ya.
Nine going the name people Tarabashe, few American, then Bodhunya by C. Senego, Line to Mida, Thonset, Nasetine, Lila Mida, Dia Gozerugani, Celebrity, Tolan Pini Vari. Myanmar and Dream Unit, Chuma, Digani, Minnepanga, Moti, the Tendan, Yarajau, Hiji, Yishanari, Pipuake Bari, Manali Dine, Dita, G, Mogo, Mumale, Hiji, Yishamuri, Pipuapiro, Goin, the Bathian, no Mugadalu, Shampi, Dibo, Jang, Mimale, Hiji, Yishamuri, Pipuake Bari, D. Janguro, Yangunga, Lari, the Dinpi, Songu, Kuzo, and Langa, Pipia, Pivashan.
Mandarin Dita, G, Mogum Unit, Dwinga, Pamunji or Dwima, Tiginiman at Banga, Tangjai de Jau, Songa Tolare, Queen Daba Piano no Mugerello, Mogum Unit, Mida Town City to Uga Piovare.
Or to Nodua, Yi Chira Movia, Tangja Uzabo, Yaka, Chare, Yimionga, Yidem Yarabo, Hoka, Yimiaro, Yimion Lima, Queen Songa, Train, a Chi Yi Sila, a Chobido, a Yimione Pavaria.
Tapin, Shampi, Miao Banga, Chang Menu, and Dremale, Dignim and Banga, Mutetans or Yadonga Rajang, Tamiolong Yeji, Shamuri, Chikabi Me, Tigai, Tesong Piacida, Mishi, Wulule, Chang Menu, and Zuita, Lumukuni, then Okata, Utamon, thing up your body.
Who ran up by my jar? You bow in the machine, the door, Gunupium, Tauri Koja, the door in the machine. Naraka, you are a Lumia Chalane, General Kaja, you. Jacobin Langley, no, no, New York, Machine, who is the Pawan in the Mandalini King. So, like Kajaro, New York, Yisi, love, not to the Bawa and Johnny, Yisi, love, no shit to one of them. You got a moving energy in Yisi, moving energy in Yisi. Ella Demon Leves and Lu, Mua, Devin, and Yuari. Madame Yuaji and Kanawa. No, I ran over Janet. So, Moji TV, Yuari Janet, and you. ปัจฉานิมาชื่อเนี่ยเราก็มีว่าเดวุลีอยู่ขึ้นเนี่ยเนาะมีปัจฉานิมาชื่อเนี่ยโหตะวงตองตันนี่ไอ้เนี่ยนี่ก็มาซีอีไอ้เนี่ยมีเวรมาเนี่ยเวลาเวลามาอยู่เนี่ยมาชื่อช่องเนี่ยครับเนาะแล้วไอ้มันยีชันนะบ่มูยีเนี่ยอกลงปัจฉานิมาชื่อเนี่ยค่ะชื่อยีเนาะเออไอ้นั้นเนี่ยเนี่ยจะต้องเมียๆเลยอ่ะยีอยู่ดากูก็จะบ่
အခုလိုတချို့မြို့နယ်တွေမှာမိုးရွာသွန်းမှုတွေရှိနေပြီမယ်။မြန်မာနိုင်ငံအလဲပိုင်းကအပူချိန်ဟာ၄၆ဒသမ၅နဲ့တနင်္ဂနွေလမှအမြင့်ဆုံးအထိရောက်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတာဝန်ရှိသူကပြောပါရယ်။မြန်မာနိုင်ငံအတွင်းမှာမုန်တိုင်းဖြစ်ပွားမဲ့အခြေအနေရှိပြီမယ်လေ။အိန္ဒိယနိုင်ငံမှာတိုက်ခတ်နေတဲ့တောက်တဲ့မုန်တိုင်းရဲ့အရှိန်ကြောင့်မိုးရွာသွန
มองได้ก็ชินมาเลยสิเออทุกข์ก็ชินมาบ่ฮู้ก็ฮู้ตีเลยยะก็มันเนี่ยละเออเนี่ยไหนเนี่ยหัวเนี่ยตอกเตะมองนั้นก็ไอ้เนี่ยไหนเนี่ยน้องหยอกไปตะตั่วแล้วไอ้ก็ก็ได้ที่มาแล้วอนาคตเนี่ยอากองนี่ครับบ่เนาะอนาคตนี่ก็ชื่อไปกูโหดีไอ้ก็ก็ติ่งนี่กูก็เงินเตลาได้ก็ชื่อมาบ่เนาะแล้วมันก็เนี่ยหยอกบ้านนี่เนี่ยถ้ากูดีเยอะมาจังหวะลาได้ชื่อมาบ่เนาะ ก็สิดาเนี่ยก็ตะคุณเนี่ยดูเสร็จแล้วมันนี่กูยอมผิดแต่ไอ้ตีนนี่อ้าวก้องตาดิไอ้เสื้อเนี่ยนับเวลาดาเนี่ยดิดิสตาร์ก็นี่ยอมอนุญาตเราอยู่ไว้อยู่ละชื่อไปหมดนะคือว่าที่จอกเนี่ยก็กูอ่ะไอ้เนี่ยก้มหมอยอกไว้เนี่ยตะบี้ก็อ้าเปาะออกมานะอะตะตอนนี้ตีนไหนก็ดิหมองไหนตีนไหนอเปญญานี่แหละอนาคตนี่เนี่ยดูยอกล่ะมาสิก็ตะยามหมดตะละไว้สิอนุญาตยอก
ဒီမနက်ကမှနှစ်စဉ်နှစ်တိုင်းဆိုသလိုမုတ်တုံဝင်ကာလနဲ့မောဟုကာလတွေမှာတနင်္ဂနွေတိုင်းတန်နဲ့ရေကြီးရေရှမ်းတာတွေဖြစ်လေရှိတာကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံကြောင်ပိုင်းကိုဗစ် -19 ကူးစက်နေတဲ့အခြေအနေတွေကိုပြောပြပေးပါမယ်မြန်မာနဲ့ထိုင်းအလုပ်သမား3,000ကျော်အလုပ်လုပ်နေတဲ့ထိုင်းကြောင်ပိုင်းဆုံခလာခရိုင်တင်လဲစာဆက်ယုံတစ်ခုအတွင်းကအလုပ်သမားတွေကိုဗစ်ကရောဂါပိုကူးစက်နေတဲ့အတွက်ဆက်ယုံကိုပိတ်ထားလိုက်ရပါတယ်။ကူးစက်တဲ့သူတွေထဲမှာမြန်မာအလုပ်သမား90လောက်ပါဝင်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်
။မြန်မာနဲ့ထိုင်းအလုပ်သမား3,000ကျော်ရှိတဲ့ထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲကတင်လဲစာထုတ်လုပ်တဲ့ဆက်ယုံမှာကိုဗစ်ကရောဂါပိုကူးစက်မှုတွေရှိနေလို့ဆက်ယုံကိုအရေးပေါ်ပိတ်ခဲ့တာပါ။ပိုးတွေ့လူနာတွေလည်းဆက်တိုးလာနေတဲ့အကြောင်းဆုံးခလာခရိုင်အတွင်းကကိုဗစ်ကရောဂါထိန်းချုပ်ရေးအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။ကိုဗစ်ကူးစက်ခံရသူတွေထဲမှာမြန်မာလူသမား90လောက်ပါဝင်တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ်
။ကျွန်တော်ကြားတဲ့လောက်ကတော့မြန်မာလူမျိုး90လောက်ပါသွားတယ်ဆိုတယ်။ပထမလူဆက်ဖြစ်တဲ့အတန်ထွက်နေတဲ့ဘတ်တုံးလေးကျွန်တော်ကကူးနေကြတာ
။ဆုံးခလာပြည်နယ်နထက်မြို့နယ်အတွင်းကပင်လယ်စာထုတ်လုပ်နေတဲ့စက်ရုံတွေမှာမေလ18ရက်နေ့ကတည်းကစက်ရုံတွင်မှာပိုးတွေ့လူနာတွေဇက်တိုက်တိုးလာနေရမှာပိုးတွေ့လူနာ65ဦးမှာမြန်မာနိုင်ငံသား49ဦးပါဝင်နေကြောင်းထိုင်းနိုင်ငံဆုံခလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိသူဒေါက်တာအနုရဆရဖတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။กลุ่มที่เป็นกลุ่มเสี่ยงสูงที่เราค้นหาเชิงลุกมากขึ้นอย่างเช่นกลุ่มที่ทํางานด้วยกันใช้พื้นที่ส่วนกลางร่วมกันหรือเราสุ่มกลุ่มที่แต่ละแคมป์คนงานนะครับมันจะเป็นแคมป์ยาวๆแล้วก็สุ่มทุกแคมป์ละคน2คน
ปีเนด้วยมาโป้ด้วยลูนาฤตู้ลาล่ะสุบิเมอาฉีนี้โจจ้ามัยวินันนี่ก็ทิ้งจุกท้าနိုင်มาเลยมาจากินปုံมันอาฉีนี้เปลี่ยนยะลามาบาสุบิด็อกเตอร์อนุรัตน์ก็ပြောสู่ตัวล่ะบาโควิดกับโยคะโป้ด้วยชื่อแก่ได้ปีเนซาสัยยงโหเยอะอกันตัดไม่ชีไปท้าไล่ปีสัยยงลูกตะมาอาลงโยคะโป้สิสิยลุ่ส่งยามาไอ้สัยยงด้วยมาเว้ยอี้บ่อจ้ามัยฐานะฤพ่นปีกับโยคะโป้สิสิหมู่ฤลุ่ส่งนี่ล่ะบาစက်ရုံလုံသားတွေကူးစက်မှုတွေဖြစ်နေတာကြောင့်စက်ရုံအနီးကလူနေရက်ွက်တွေမှာလည်းပိုးသက်စေချမ်းသာတွေနဲ့စက်ရုံလုံသမားတွေတွာလာဝယ်ယူနေကြတဲ့ဈေးဆိုင်တွေကိုပါပိတ်ခဲ့ရပါတယ်။လက်ရှိအခြေအနေမှာစက်ရုံတွင်းကမြန်မာလုံသမား1,500ကျော်ကိုကိုဗစ်ရောဂါပိုးစစ်ဆေးနေပြီးပိုးတွေ့လူနာတွေထပ်တိုးလာနေကြောင်းဆုံခလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအာဏာပိုင်တွေကဆိုပါတယ်။ထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘူရိုကမေလ19ရက်နေ့ထုတ်ပြန်ချက်အရကိုဗစ်ကပ်ပိုးတွေ့ရှိတဲ့လူနာအသစ်3,394 ဦးထပ်တိုးလာတယ်လို့ဆိုပါရယ်။ထိုင်းတိုင်းနိုင်ငံလုံးမှာတော့ကိုဗစ်ကပ်ပိုးအတည်ပြုလူနာ 13,900 နီးပါးလောက်ရှိနေပြီဖြစ်တယ်လို့အခုချိန်ထိလည်းသေဆုံးသူ688ဦးတည်ရှိသွားပြီဖြစ်ကြောင်းထိုင်းအစိုးရကတရားဝင်အတည်ပြုထုတ်ပြန်ထားပါရယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာburmese.voanews.com တို့မှာလဲကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်ကျမရေးကဏ္ဍမှာလူတိုင်းနေ့စဉ်ကြုံတွေ့နေရတဲ့စိတ်ပိုင်းဆိုင်ရာဖြစ်စည်းမှုတွေနဲ့စိတ်ခံစားချက်တွေတက်တာအောင်ဘယ်လိုဖြေလျှော့နိုင်မလဲဆိုတဲ့အကြောင်းဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီတိုင်းမှာရှိတဲ့ positive energy ဖြစ်တဲ့စိတ်ခွန်အားကိုနေ့စဉ်ကြုံတွေ့နေရတဲ့စိတ်ဖိစီးမှုတွေနဲ့စိတ်ခံစားမှုတွေလိုမျိုး negative energy တွေကဖုံးအုပ်ထားပြီးအပြည့်အဝသုံးမချနိုင်ပဲဖြစ်နေကြတာပါနေ့စဉ်ကြုံတွေ့နေရတဲ့ negative energy တွေကိုတရားထိုင်ခြင်းနည်းလမ်းနဲ့နေ့စဉ်ဖယ်ရှားပစ်နိုင်မယ်ဆိုရင်မိမိတို့ရဲ့စိတ်ခွန်အားကိုအပြည့်အဝအသုံးပြုနိုင်မှာဖြစ်တယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါတယ
် energy ပေါ့နော်ဆိုတော့စိတ်ခွန်မှာဆိုတော့ဒီစိတ်မှာဆိုတော့ spiritual ဖြစ်တဲ့လူတွေဆိုတာကြတော့တချို့ဘာသာရေးဘာသာရေးကိုစိတ်ဝင်စားတဲ့လူဘာသာရေးကိုကိုယ်ပဲလူဆိုလို့ရှိရင်ကိုယ်စိတ်ကတည်ငြိမ်နေတဲ့အေးချမ်းနေရဆိုလို့ရှိရင်ကိုယ်ယုံကြည်တဲ့ဘယ် God ပဲဖြစ်ဖြစ်ဗုဒ္ဓပဲဖြစ်ဖြစ်အလာပဲဖြစ်ဖြစ်ဒီ Islam ဘာသာပဲဖြစ်ဖြစ်ဒီ Christian ဘာသာပဲဖြစ်ဖြစ်စိတ်အေးချမ်းနေရဆိုလို့ရှိရင်သူတို့ဖျားနဲ့ပုံနီးစက်တယ်လို့သူတို့ခံစားရတယ်လေသူမစခုတ်တယ်မလားကိုဆိုလို့ရှိရင်လည်းတရားဆိုင်နေအေးချမ်းနေရဆိုလို့ရှိရင်ဒါဖျားရေးတရားရေးဖျားနဲ့ပုံနီးစက်တယ်ဖျားခေါ်တဲ့တရားရေးလည်းကိုနာနိုင်တယ်သူဒီဖျားပြောတဲ့အတိုင်းနဲ့ကျင့်ကြံတယ်အဲ့လိုမျိုးပေါ့နော်ဒီကောင်းတာတွေအကုန်အဓိကတော့ကောင်းတဲ့ quality စိတ်တွေပို့ပြီးတော့ညားစီတာပေါ့နော်ကိုရဲ့ spirit မှာကိုရဲ့စိတ်မှာဒီအဲ့တော့ဆိုတော့ the everything is positive energy kit ni ya bo no so da very healthy bo no pi twa lo shin ya bilo pyaw mle ko ma lu thai ma ability shi ya lu thai ma energy shi ya so lu thai ma di lou nai so ni a myai shi ya da ba mai ko ma anxiety the emotion the negative de bo no energy ya phong lwan ni cha lai ba lo ko ye quality quality ga ko a gems de khu bo no gems ra ko a ta ke sain lo myo jam mo shi ye a ya de khu so lo shin ye ya da ba mai guna pyo twin myo di ho ma kaung ne negative energy de the emotion everything ya covered up phin ni ya so shin da ba shwon ni bo no shwon ni lo pyo lai ma shwon ni ya covered up phin ni ya so lo shin ko ye property ko la ma myin la ko wa sain de lo sain lo myo jam mo shi ba la bo no gems de khu bo no jam ye na myo jam mo shi ba la ko ko la ma myin la tu mya la ma myin la ko la ma myin la no ko ye performance ga le ko shi ye a ye chin ni lo la kong thong ma pya la ni so so that it's a practice of like clearing that mat score the la the cover up ဖြစ်နေရဲ့ကိုယ့်ရဲ့အခြေသွေးကို cover လုပ်ထား performance ကို cover လုပ်ထားတဲ့ဒီမကောင်းတဲ့ဒီ negative energy ကိုခွာချတဲ့ cleansing ပေါ့နော် so a practice ဖြစ်ပါတယ
်တရားထိုင်ခြင်းဟာစိတ်ခွန်အားကိုဖြစ်စေရုံနဲ့မကပဲစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းအများကြီးအထောက်အကူဖြစ်စေတာပါလေ့လာမှုတွေအရတနာ ਈ တရားထိုင်ခြင်းဟာ9နာရီကြာအောင်နှစ်နှစ်ချက်ချက်အိပ်ဆက်ခြင်းနဲ့တူညီတဲ့အကျိုးအာဏိသင်တွေကိုရရှိစေတယ်လို့ဒေါက်တာတင်ဆန္ဒလွင်ကရှင်းပြပါဗျာ
။ဒါတော့လူတွေသိပြီးသားပါ meditation လုပ်ခြင်းအပြင်ဒီ stress တွေ anxiety တွေကြားစေတယ်ပြီးလို့ရှင် stress coping နဲ့ပိုကောင်းလာတယ်။ဒါဆိုကစိတ်အေးနေတဲ့အခါကြောင့်လေပြီးတော့လို့ရှင် stress study ရဆိုလို့ရှင်ဒီ meditation လုပ်ခြင်းအပြင်ထားလိုက်ပါဘူးဒီlet's say one hour meditate load the solution it's equivalent to 5 hour deep sleep biology restful ဖြစ်လဲဆိုတော့ဒီငါးစလူတယောက် deep sleep ကတကယ်နည်းနည်းချင်ချင်အိပ်ပျော်ပြီး physically or mentally or တကယ် relax ဖြစ်ပြီး resting လုပ်နေတဲ့ဒီ resting ရသွားတဲ့ပမာဏရဲ့ငါးစ meditation ကပေးနိုင်တယ်ဆိုတော့it's scientifically proven as well ပေါ့နော်ဒီမှာတကယ်သူရဲ့ data တွေရတကယ်သူရတကယ်ချက်ချက်နန်းနာ study လုပ်ထားပြီးတော့မှပြောတာပေါ့နော်ဆိုတော့အဲ့ဒါ study ရပြောတာပြီးတော့လို့ရှင်လည်းဒီတိပါရယ် psychology မှာ solution နဲ့ဒီသူတို့ depression တမားရဲ့ solution နဲ့ဒီမှာဒီ meditation တွေရှိတယ်ဒီမှာ solution လည်းကိုယ့်ရဲ့ဒီ neuroscience မှာတော်တော်များများမှာသူတို့ဒီmindfulness practice meditation practice really be that the stress day the load that you are when the healthcare workers are through at the practice you have shi ya the say of the mem ma ra li le shi le so to get it's a very good the bodha bada ma mho bada rai di ma lou ja de bo no so adika bada yin ne ma sa ni da aku pyo ni a ne man yau chang pyo ni a mho bo no adika ko ye sei chan ma yi khan na ko chan ma yi sei chan ma yi a twa ko bo no da belo lou lu ya le ပစံလည်းမကုန်ရှင်ပြောလို့ရှင်ကိုကကိုလုပ်ရုံနဲ့ဘယ်သူမှလည်းမလုပ်ဘူး။ဘာစပိုးမှလည်းမလုပ်ဆိုတော့ကိုကကိုလုပ်ရတဲ့ technique တစ်ခုပေါ့နော
်။အခုအချိန်မှာလိုအပ်နေတဲ့စိတ်ခွန်အားကိုအပြည့်အဝရရှိစေနိုင်ဖို့အတွက်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးတဲ့အကြောင်းတည်ရေပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါ။ဒေါက်တာတန်ဆိုစီစဉ်တင်ဆက်တဲ့ကျန်းမာရေးခန္ဓာကိုနားဆင်ခဲ့ရအပြီးမှတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆီယနာတိမ့်မှုတက်တန်းသုံးလကျော်လွန်ခဲ့ပြီဖြစ်ပေမဲ့စစ်ကောင်စီဟာတိုင်းပြည်ကိုအပြည့်အဝထိန်းသိမ်းနိုင်ခြင်းမရှိသလိုအုပ်ချုပ်ရေးရန်တရားလဲပုံမှန်ဖြစ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။အလားတူပဲဆီယနာရှင်စနစ်ကိုဆန့်ကျင်တဲ့ဘက်ကရောအလားအလာပဲလို့ရှိပါတယ်လေ။မြန်မာအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လခွဲရှိလာခဲ့ပြီဖြစ်ပါတယ်။ဆိုတော့ဒီအခြေအနေမှာကြည့်မယ်ဆိုရင်စစ်တပ်ဟာသူတို့ကြီးညာထားတဲ့အတိုင်းသူတို့လုပ်ချင်တာတွေကိုဆက်လက်ပြီးတော့လုပ်နိုင်သွားမယ်အခင်းအကျင်းမျိုးတိုင်းပြည်တည်ငြိမ်မှုအပါအဝင်ပေါ့လေအခြေအနေအစအစအရာအဲ့လိုဖြစ်လာဖို့ညီညီချင်းချင်းထိန်းသိမ်းနိုင်မယ်အလားအလာတွေးနေရပြီလို့ဆိုနိုင်ပါလား။
အခုနောက်ဆုံးကျင်းပသွားတဲ့ဒရင်သာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းစွန်းတရားဝင်ပြောပြချက်အရာဆိုရင်တော့သူတို့ဒီဒီငင်အေဂျင့်နဲ့ပိုင်ပိုင်နိုင်နိုင်အုပ်ချုပ်လို့ရပြီဆိုတဲ့အခြေအနေမျိုးမှာ ASEAN ကနေပြီးတော့ကိုယ်စားလှယ်လွှတ်ပြီးဒီလာမယ်ဆိုလို့ရှိရင်လက်ခံဖို့အဲ့ဒီလိုအခြေအနေရောက်လို့ရှိရင်သူလက်ခံပါမယ်လို့ကတိပေးထားတာရှိတယ်။အဲ့ဒီမေးခွန်းကိုဖြေရင်းနဲ့သူပြောသွားချက်အရာဆိုရင်တော့အခု ချိန်မှာအဲ့လိုတင်းရင်အေးချမ်းမှုမရှိသေးဘူးဆိုတဲ့သဘောသူဖြေသွားပါတယ်ဗျာ
ဒီဆီယနာတိမ်မှုကိုဆန့်ကျင်နေတဲ့ CRPH တို့ကလည်းပဲအခု National Unity Government NUG ဖွဲ့စည်းလိုက်တာတလားပြေခဲ့ပြီဖြစ်ပါတယ်သူတို့ဘက်ကလည်းပဲနိုင်ငံရေးအဖြစ်အုပ်ချုပ်ရေးအဖြစ်ခြေလှမ်းတွေတလှမ်းပြီးတန်းတွန်းလှန်လာတွေ့ရပါတယ်သူတို့ကတော့သူတို့ရဲ့ညီမချက်ကိုရောက်ရှိဖို့အတွက်အလားတာကိုဘယ်လိုမြင်မလဲအဲ့တော့
ဟုတ်ဆရာရှိတာတွေတော့လုပ်နေတယ်ပေါ့နော်ဆိုရဖွဲ့တယ်ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းတာတွေလုပ်တယ်ကြီးညာတယ်ပေါ့နော်ဒါပေမဲ့အခုဒီမြို့တချို့မှာပြည်သူလူထုကကို့ဒီအစီအစဉ်နဲ့ကိုလက်နဲ့ဆွဲကင်ပြီးတော့တော်လန်တိုက်ခိုက်နေကြတဲ့ကိစ္စမှာတော့ဟိုဘိုးကနေပြီးတော့စနစ်တကျဦးဆောင်ဦးရပြုပြီးတော့တိုက်ပွဲဝင်နေကြတယ်ဆိုတဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့နော်ဟိုကျွန်တော်တို့ကို့အသီးနဲ့ကိုစုပြန်ပြီးတော့လက်နဲ့ဆွဲကင်ပြီးတိုက်ပွဲဝင်တဲ့အနေအထားလောက်ပဲရှိတယ်ဆိုတော့ဒီနေရာလည်းဒီစနစ်တကျရေရှည်တိုက်ပွဲဝင်လာခဲ့တဲ့တမတော်တရားကိုအနိုင်တိုက်နိုင်ဖို့အတွက်ကဒီဖြစ်နိုင်ပါမလားဆိုတဲ့ဥစ္စာကလည်းဒီမေးစရာဖြစ်နေတာပေါ့နော်ဟိုဆိုတော့နောက်တစ်ချက်က NUG အနေနဲ့သူတို့ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာခဏတဲ့အထိတော့NUG ကိုအတိမတ်ပြုတဲ့အစိုးရကမပေါ်သေးဘူးနောက်တစ်ခါနိုင်ငံခြားအကူအညီပေးပါမယ်ဆိုတော့ပေါ်တင်နေဂရိခွေပြုတဲ့နိုင်ငံတွေအဖွဲ့အစည်းတွေလည်းမကြားရသေးဘူးပေါ့နော်ဆိုတော့ NUG ဘက်ကပြောမယ်ဆိုလို့ရှိရင်လည်းသူတို့ဒီဖွဲ့စည်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီအာတက်ဆရာကောင်းတဲ့ဒီခြေလမ်းမျိုးအဆင့်မျိုးကိုမတွေ့ရသေးဘူးလို့အဲ့လိုသုံးသပ်လို့ရမယ်ထင်ပါတယ်
ဆိုပြည်သူလူထုရဲ့ထောက်ခံမှုကတော့ကျွန်တော်လေ့လာရတာကတော့ NUG ဘက်မှာအများကြီးရှိတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီဟာကိုကြတော့စစ်တပ်ကသူတို့ဘက်ကိုပါလာအောင်ဆွဲဆောင်နိုင်မဲ့နည်းလမ်းများရှိမယ်ထင်ပါလား
နာဆာကအနေနဲ့ကတော့ပြည်သူလူထုကငြိမ်ဝှေ့ပြပြပြီးတဲ့အခါကျတော့အုပ်ချုပ်မှုအောက်ကိုရောက်ဖို့အတွက်ကအာဏာစက်ကိုပဲအသုံးပြုရတဲ့အနေအထားပဲဖြစ်တာပေါ့နော်အခုအနေအထားကတော့ဘိုးနိုင်ငံရေးအရာစီယုံသိမ့်သွင်းတဲ့အခါမှာတော့ဒီပြောသမျှကိုဒီပြည်သူလူထုအများစုကမယုံကြဘူးလက်မခံကြဘူးဆိုတဲ့အနေအထားမျိုးတွေ့နေရတယ်ဥပမာအားဖြင့်ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ corruption ကိစ္စမျိုးတွေပေါ့နော်ကျွန်တော်တို့ဒီလူလူထဲမှာစကားပြောဆိုကြည့်တယ် social media တွေပေါ်မှာကြည့်တဲ့အခါကျတော့ဒါကိုလက်ခံယုံကြည်တဲ့လူကတော်တော်နည်းတယ်ဘာနေမှာငွေတွေစုပြုံထုတ်နေကြတယ်ဆိုတာကလည်းဒီတချို့လဲလိုအပ်လို့ထုတ်တာရှိသလိုအများစုကတော့ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့စိုးရိမ်စိမ့်နဲ့ထုတ်ဝိုင်းထုတ်ကြတယ်ဆိုတဲ့အနေအထားကိုတွေ့ရတယ်။အဲဒါကြောင့်မလို့နာဆာကကနိုင်ငံရေးအရာစီယုံဟောပြောတာဝါဒဖြန့်တာတဲ့ဥပဒေနဲ့ကြက်တာပေါ့နော်။အဲ့ဒီလမ်းကိုသုံးတာကိုပဲလှုပ်ဆောင်နေတယ်လို့တွေ့ရပါတယ်။ဥပမာ CDM လုပ်တဲ့ဟိုဆရာဆရာမတွေအပါဝင်ပေါ့နော်ဝန်ထမ်းတွေကိုအလုပ်ဖြုတ်ပြတာမျိုးပေါ့နော်
တကယ်တော့အဲ့ဒါမျိုးတွေလှုပ်လာလေလေပြည်သူလူတွေထောက်ခံမှုနဲ့ပုံပြီးအလန်းဝေးသွားလေလေဖြစ်ပြီးတော့ဥထုတ်လို့မရတဲ့အထိကမောက်ကမဖြစ်သွားနိုင်တယ်ပေါ့လေတချို့က fail state ပါညာတွက်ကြတယ်အဲ့ fail state ဆိုတဲ့အသုံးနှုန်းတော့မသုံးပါနဲ့တော့ဒါပေမဲ့အဲ့လိုဥထုတ်လို့ရနိုင်တဲ့အခြေအနေအထိရောက်ဖို့တော့အတော်လေးခရင်နေတယ်လို့ဆိုရင်တော့
တခုတော့ရှိတာပေါ့လေကျွန်တော်တို့ဒီနိုင်ငံရေးမှာကတော့ဟိုလက်နက်ကင်တော်လန်ရေးနဲ့အာဏာရလာတဲ့အဲဒီကျွန်တော်တို့ဒေါ်လာရေးအစိုးရပေါ့ကွန်မြူနီအစိုးရတွေများပါတယ်ဒီအဲ့လိုအစိုးရပဲဖြစ်စေပြည်သူလူထုရဲ့အဲဒီထောက်ခံမဲနဲ့မဲဆန္ဒတွေနဲ့အာဏာရလာတဲ့အစိုးရတွေပဲဖြစ်စေသူတို့ရဲ့အာဏာထောက်တိုင်ကအဓိကအားဖြင့်တော့တပ်စစ်တပ်ရဲ့ရဲတပ်ဖွဲ့ရဲ့တရားရုံးရဲ့အကျဉ်းထောင်တွေရဲ့เนาะအဲ့ဒါတွေအပြင်သူတို့ငွေရှာပေးတဲ့เนาะအစိုးရတွေအတွက်ကိုငွေရှာပေးတဲ့အဲဌာနတွေပေါ့အဲ့ဒီဟာတွေကတော့အဓိကအရေးကြီးတဲ့ဌာနတွေဖြစ်တယ်ဒီဌာနတွေက CDM မလို့ CDM မှာမပါသမျှကတော့သူတို့အနေနဲ့ကသိပ်ပူစရာမလိုသေးဘူးလို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့အခု CDM လုပ်နေကြတာတွေကတော့တကယ်အားဖြင့်တော့ပြည်သူဝန်ဆောင်မှုလုပ်ငန်းဌာနတွေပေါ့ဥပမာပညာရေးပြည်သူလူထုကိုပညာသင်ပေးတဲ့အကျောင်းဆရာဆရာမတွေပြည်သူလူထုကိုစိတ်ပူပေးနေတဲ့အကျမ်းမာရေးဝန်ထမ်းတွေအဲ့ဒီဟာတွေကတော့အများစုက CDM မှာဒီအများစုဖြစ်နေကြတာပေါ့ဆိုတော့ဟိုဒီအဓိကထောက်တိုင်ဟိုဌာနကြီးတွေကိုမကူးဆက်သေးရတော့တိတ်ပြီးတော့ပြဿနာမရှိသေးဘူးလို့အဲ့လိုဟိုအစိုးရဘက်ကပြောမယ်ဆိုရင်ပြောနိုင်ပါတယ
်နောက်တစ်ခုသိရတာအရေးကြီးတဲ့ကိစ္စတိုင်းရင်းသားတွေရဲ့ပါဝင်မှု ဖြစ်ပါတယ်။တိုင်းသားတွေပါဝင်အောင်တပ်ဖက်ကလည်းပဲစီရင်တယ်သူတို့ကဖက်ဒရယ်ပြည်ထောင်စုလုပ်ပေးမယ်အခုဆိုလို့ရှိရင် PR စနစ်ကိုကျင့်သုံးမယ်ဆိုပြီးတော့သူတို့ဒါစတင်ပြီးတော့ပြောလာပြီဖြစ်ပါတယ်။အဲ့ဒီအတွက်ပြင်ဆင်နေပြီဆိုတဲ့သဘောမျိုးတွေ့ရပါတယ်။ဒီချိန်ထဲမှာပဲ NUG ဘက်မှာလည်းပဲတိုင်းသားတွေကပါဝင်ကြတယ်သူဆိုလက်နဲ့ကင်ပြီးတော့ဒီအစိုးရကိုတော်လှန်နေကြတယ်စစ်စင်ရေးကိုအချိန်မြင့်ပြီးလှုပ်လာကြတာတွေ့ရပါတယ်ဆိုတော့တိုင်းသားတွေပူပေါင်းပါဝင်မှုကဘယ်ဘက်မှာပို့ပြီးအားသာနေပါသလဲ။
တိုင်းရင်းသားတွေပဲပါတော့ကျွန်တော်တို့ပြီးခဲ့တဲ့ဖြတ်သန်းမှုတွေရစင်တော့ဟိုဇဝေဇဝါဆိုတဲ့အနေထားလို့ပြောရင်အမှန်ဆုံးပဲလို့ပြောရမှာပဲ။ဘာကြောင့်လဲဆိုတော့အဲဒီတက်မတော်အစိုးရရေးဆွဲခဲ့တဲ့ဒီ2008အခြေခံဥပဒေကလည်းဖက်ဒရယ်စနစ်ကိုတကယ်ပြည်ပြည်ပြည်ပြည်အာမခံတဲ့စနစ်မဟုတ်ဘူး။ NLD အစိုးရ၅နှစ်အုပ်ချုပ်ခွင့်ရတဲ့အချိန်မှာလည်းဖက်ဒရယ်စနစ်ကိုပို့ပြီးတော့အားပေးတဲ့ဒီလှုပ်လို့ရနိုင်တဲ့ကိစ္စတွေကိုမလှုပ်ဆောင်ခဲ့ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဖက်ဒရယ်စနစ်ကိုတကယ်သွားမယ်ဆိုတော့ဂရိစကားအပေါ်မှာတော့အဲနည်းနည်းတန်လျာဖြစ်နေကြတယ်လို့ကျွန်တော်ထင်တယ်အခု PR စနစ်ဆိုတာကလည်းတကယ်ကြတော့2015ပထမအကြိမ်တွတ်တော်ကာလအတွင်းက PR စနစ်နဲ့ပတ်သက်ပြီးတော့ NDF ကတင်တဲ့အချိန်မှာစန့်ကျင်တဲ့ပါတီတွေကတိုင်းရင်းသားပါတီတွေဖြစ်နေတယ်အဲ့ပါတီတွေဖြစ်နေပြီးတော့အဲ့တော့ကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့ဒီကြားပြူပါတီ SMGP ဆိုရင်ကျွန်တော်တို့တပိတ်တောင်မှောက်ခဲ့ဘူးတဲ့ဒီစနစ်ကိုမကျင့်သုံးဘူးအဲဘာကြောင့်ဒီလိုဖြစ်ရတာလဲလို့ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့တိုင်းသားတွေဖြန့်ကျက်တည်နေမှုကလူမျိုးကြီးပမာနဲ့ရောပြီးနေတာကနည်းပြီးတော့သူတို့ဘာသာသူတို့တီးကြားမြို့နယ်လေးတွေမှာလူများစုအဖြစ်နဲ့သူတို့ကရှိကြတာဒါကြောင့်မလို့အဲ့ဒီမြို့နယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုရွေးတဲ့အခါမှာသူတို့လူမျိုးပါတီကိုစားပြုတဲ့လူကရဖို့တေချာပေါက်အဲဒီအခွင့်အရေးရှိတယ်။ဒါမှမဟုတ်သူတို့ကအဲ့ဒီ PR စနစ်ကိုကျင့်သုံးမယ်ဆိုရင်သူတို့ကတခြားပါတီတွေကိုသူကမျှပေးရတော့မယ်အနေထားဖြစ်တာပေါ့။ဒါကြောင့်မလို့သူတို့က PR စနစ်ကိုဆန့်ကျင်ကြတာပေါ့။ဒါပေမဲ့အဲ့ဒီတိုင်းသားပါတီကတပါတီလည်းမဟုတ်ပဲနဲ့နှစ်ပါတီသုံးပါတီဖြစ်လာကြတဲ့အခါကျတော့မဲတွေကအဲ့2015ပြီးကောက်ပွဲမှာပဲအဲကွဲကုန်နဲ့တချို့နေရာတွေမှာဆိုလို့ရှိရင်အဲဥမာကြားပြူပါတီဆိုရင်အဲ့ဒီ2015မှာရေတော့ပွဲမှာပြည်သူ့လွတ်တော်မျိုးသားလွတ်တော်မှာတနေရာမှမနိုင်တော့သို့တော့သူတို့ထောက်ခံတဲ့အဲမဲတွေတော့ရှိတယ်အဲ့တော့ဒီနေ့အခြေအနေမျိုးမှာကတော့ PR စနစ်ကိုစိတ်ဝင်စားသလား PR စနစ်ကိုထောက်ခံသလားမေးရင်သူတို့အဖြေကတမျိုးဖြစ်လို့
PR စနစ်ကိုအကြောင်းပြပြီးတော့စီယုံတော့တော့တိုင်းရင်းသားတွေအားလုံးပါမလာနိုင်မှုဆိုတဲ့သဘောပေါ့
မှန်ပါတယ်ခင်ဗျအ
ဲ့တော့NUG ကအခုမြို့သားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတော့သူတို့ကတိုင်းရင်းသားပါတီတွေကိုထည့်ပြီးတော့ဖိတ်ခေါ်ပါတယ်အခု NUG ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားပြီး NLD ရဲ့သဘောထားနဲ့ပြောင်းလဲခဲ့ပြီးတိုင်းရင်းသားတွေလက်ခံနေတဲ့အနေအထားကိုရောက်သွားပြီလို့ဆိုနိုင်ပါလားဘယ်လောက်ထိခိုင်ခိုင်မာမာကိုစစ်ချရပါလဲဒီခ
ါ NUG ကဒီငိုး NLD ရဲ့တိုင်းသားလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားတွေအပေါ်မှာပြောင်းသွားတယ်ဆိုတာတော့ရှင်းတယ်ပြောင်းသွားတယ်ပြောင်းသွားပြီးတဲ့အခါကျတော့သူတို့တချို့လည်းပြန်တောင်းပန်တဲ့အကျိစားတွေပါလေအဲဖတ်ရတာပေါ့နော်အဲဆိုတချက်ကဒီ CRPH နဲ့ NUG ရဲ့ထုတ်ပြန်တဲ့သဘောထားတွေကို NLD ခေါင်းဆောင်တွေအဓိကခေါင်းဆောင်တွေအခုဟိုဖန်ခံထားရတဲ့ခေါင်းဆောင်တွေကသဘောတူရဲ့လားဆိုတာကအဲတကယ်အရေးကြီးတဲ့ပြဿနာဖြစ်နေတယ်တကယ်လို့သဘောတူတယ်သူတို့ကအဲဒါကိုထောက်ခံပါတယ်ဆိုလို့ရှိရင်သူကဘာနဲ့ပြန်သွားညှိနိုင်တယ်လဲဆိုလို့ရှိရင်ဒီနတ်ဆက်ကအကြေညာထားတဲ့လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီကဖြတ်သိမ်းထားဖို့များတယ်အဲ့တော့ဒီတိုင်းသားပါတီတွေကိုဖိတ်ခေါ်တဲ့အခါမှာတိုင်းသားပါတီတွေကအဲ NUG မှာပါဖို့မပါဖို့စဉ်းစားတဲ့အခါမှာဒီ NUG ကနိုင်ပါလားအဲနတ်ဆက်ကနိုင်ပါလားဆိုတဲ့ဥစ္စာကအရေးကြီးဆုံးပြဿနာအဲ့တော့တကယ်လို့ NUG ကမနိုင်ဘူးဒီတစ်နှစ်နှစ်နှစ်အတွင်းမှာမနိုင်ဘူးဆိုရင်နောက်လာမယ့်သူတို့ကလေးပေးထားတဲ့ရွေးကောက်ပွဲမှာပါရဖို့ကမသေးကြဘူးဖြတ်သိမ်းခံရဖို့ကသေကြတယ်အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဒီပြဿနာကခုနပြောတဲ့ဟိုဒီ NUG ကကန်းလန်းတော်လဲတိုင်းရင်းသားနိုင်ငံရေးပါတီတွေကမပါဝင်ရတဲ့အဓိကအကြောင်းရင်းလို့ကျွန်တော်ကတော့အဲ့လိုယူဆတယ်ဗျာ
မြမအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြပေးခဲ့တာပါရှင်VOE မြန်မာပိုင်းဗုဒ္ဓဟူးညဘက်အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီသတင်းပတ်အားကစားကဏ္ဍမှာတော့ဥရောပဖလားဘောလုံးပြိုင်ပွဲအတွက်ပြင်ဆင်နေကြတဲ့အကြောင်းတွေနဲ့
ကမ္ဘာပေါ်လုံးအသင်းနဲ့ပတ်သက်တဲ့သတင်းတွေကိုကိုရီးယားနိုင်ငံစူးစီးတင်ပြပေးထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ယူရို2020ဥရောပဖလားဘောလုံးပွဲတွေကျင်းပဖို့အခုဆိုရင်သတင်းပတ်3ပတ်လောက်ပဲလိုပါတော့တယ်။ဒါကြောင့်ယူရိုပြိုင်ပွဲအတွက်အသင်းတွေပြင်ဆင်လာနေကြသလိုချို့တွေလည်းပြိုင်ပွဲနဲ့လွှဲချော်သွားတာတွေရှိလာနေပါတယ်။ဘယ်လ်ဂျီယံအသင်းကတော့ယူရိုပွဲအတွက်လူ26ယောက်စီးရင်ကိုနီးပြရောဘတ်တိုမာတီးနက်စ်ကတင်လာနေကပဲထုတ်ပြန်လိုက်ပါတယ်။ Hazard, De Bruyne, Lukaku စတဲ့အသင်းရဲ့နာမည်ကြီးတွေအကုန်လုံးလိုလိုပါဝင်လာခဲ့ပြီးတော့ဒီထဲမှာဒဏ်ရာကနေပြန်သက်သာလာနေတဲ့ဒေါ်တမန်ကွန်းလည်းလူဗစ်ဆယ်လည်းပါဝင်လာတာကိုတွေ့ရပါတယ်။ဒါပြင်နောက်ထပ်17ယောက်ကိုတော့ပနာမလက်ရွေးစင်အဖြစ်နဲ့ရွေးချယ်ထားတယ်လို့မာတီးနက်စ်ကပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းကမ္ဘာအဆင့်တစ်ဖြစ်ရပ်တည်ခဲ့တဲ့ဘယ်လ်ဂျီယံအသင်းဟာကစားသမားကောင်းတွေအများပြားပါဝင်လာကြောင့်ဒီနေ့မှဘုဆွဲဖို့ရည်ပန်းစားနေတဲ့အသင်းတွေကတသင်းလေးဖြစ်ပါတယ်ခင်ဗျာ။တစ်ချိန်တည်းမှာပဲယူရိုပွဲနဲ့လွဲချော်တဲ့သူတွေလည်းရှိလာနေပါတယ်။ဆွီဒင်တိုက်စမူးစ်လာတန်အီဘရာဟီမိုဗစ်ချာဒူးတန်ရာကြောင့်ယူရိုပြိုင်ပွဲနဲ့တို့ချောသွားခဲ့ပြီဖြစ်ပါတယ်အီတလီက AC မီလန်အသင်းမှာကစားနေတဲ့ Ibrahimovic ဟာပြီးခဲ့တဲ့ Juventus နဲ့ပွဲမှာဒဏ်ရာရသွားတာကြောင့်မပါနိုင်တော့ဘူးလို့ Sweden နီးပြ Jan Andersson ကစနေနေ့ကပြောပါတယ် Ibrahimovic ဟာ Sweden အသင်းကနေနားယူခဲ့တာ9နှစ်လောက်ကြာပြီးတဲ့နောက်အသင်းအတွက်တကြောပြန်ကစားဖို့လုပ်နေတာဖြစ်ပြီးတော့အခုတော့ဒဏ်ရာကြောင့်ပါနိုင်တော့မှာမဟုတ်ပါဘူး Ibrahimovic လိုပဲ Euro ပွဲနဲ့လွှဲချော်သွားတဲ့သူနောက်တစ်ယောက်ကတော့ Barcelona အသင်းမှာကစားနေတဲ့ Germany ကိုယ်တော် Ter Stegen ဖြစ်ပါတယ်ဒါစတဂနာဒီနေ့ဘောလုံးရာသီမှာဘာစလိုနာနဲ့ကစားရင်ဒူတန်ရာရရှိခဲ့တာဖြစ်ပြီးတော့ဒီဒူတန်ရာကိုဒီလအကုန်မှာခွဲစိတ်မှာဖြစ်တာကြောင့်ယူရိုပွဲမှာပါဝင်နိုင်တော့မှာမဟုတ်ဘူးလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြောထားပါတယ်ခင်ဗျာနောက်ထပ်သတင်းတစ်ခုကတော့အီတလီနီးပြရောဘတ်တိုမန်ချီနီဟာအီတလီအသင်းနဲ့နောက်ထပ်၄နှစ်စာချုပ်တတန်းထပ်တိုးလိုက်ပါတယ်ပထမဆုံးကတော့မန်ချီနီဟာ2022ကမ္ဘာဖလားဘောလုံးပွဲအထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုတတန်းတိုးလိုက်တဲ့အတွက်သူဟာ2026ကမ္ဘာဖလားအထိအီတလီအသင်းကိုနီးပြအဖြစ်နဲ့ဆက်ပြီးတော့ကင်တွယ်သွားမှာဖြစ်ပါတယ်ခင်ဗျာမန်ချီနီကတတန်းတိုးလိုက်ပြီမဲ့လဲရီယယ်မက်ဒရစ်နီးပြဇီဒန်ကတော့အသင်းကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ဒါပေမဲ့ဇီဒန်ကတော့သူအသင်းကထွက်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အသင်းသားတွေကိုပြောစရာမရှိကြောင်းအခုလိုအသင်းအတွက်အရေးကြီးဆုံးအချိန်မှာသူထွက်မယ်ကြောင်းကိုဘာလို့ပြောရမှာလဲဆိုပြီးတော့သူမပြောဘူးလို့ညှင်းဆိုထားပါတယ်ဇီဒန်နေရာမှာအရင်ယူဗန်တက်စ်နီးပြဟောင်းအလက်ဂရီနဲ့အစားထိုးမယ်လို့တဲ့နေထွက်ပေါ်နေပြီးတော့ရီယယ်တင်ရဲ့ကံဝင်ကစားသမားဟောင်းရာဦးဂွန်ဇာလက်စ်လည်းဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာဒီကနေ့စနေနေ့ကတော့ FA Plus Final ကိုလန်ဒန်မှာကစားခဲ့ကြပါတယ်အစင်လာတိုင်းပဲလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာစနေနေ့ကဘောလူခဲ့ကြတာပါဒီနေ့ဖိုင်နယ်ကိုတက်လာတဲ့နှစ်သင်းကတော့ Chelsea နဲ့ Leicester City တို့ပါနှစ်သင်းလုံးဂိုးသင်းခွင့်နဲ့ရခဲ့ကြပြီးမဲ့ဂိုးသင်းမသေးကြတာရယ်ဂိုးသမားတွေကာကွယ်သွားတာတွေကြောင့်ပထမပိုင်းမှာဂိုးမရှိသေးဖြစ်ခဲ့သလိုဒုတိယပိုင်းမှာလည်းတော်တော်နဲ့ဂိုးမရခဲ့ပါဘူးဒါပေမဲ့68မိနစ်မှာတော့ Leicester က Belgian ကွင်းလယ်လူ Tielemans က Penalty Area ပြင်ဘက်ကနေကန်သွင်းခဲ့လို့ Leicester အသင်းဂိုးစရသွားပါတယ်ပွဲပြီးကနေမှတော့ Chelsea ပဲနောက်ခံလို့ Chelsea ကတကူးပြန်ချေပခဲ့ပါတယ်။ဒါပေမဲ့ VAR ကလူကျွန်တယ်လို့ဆုံးဖြတ်ခဲ့တာကြောင့်ဂိုးမရပဲနောက်ဆုံးမှာ Leicester ကတကူးကိုမရှိနဲ့နိုင်ပြီးတော့ FA Plus Champion ဖြစ်သွားပါတယ်။ Chelsea ကိုနိုင်ပြီး FA Plus Champion ဖြစ်လိုက်တဲ့အပေါ်မှာ Leicester နီးပြ Brendan Rodgers ကတော
့ Yeah, it's an amazing feeling obviously when you can give something to people that
ကျွန်တော်တို့အရင်ကတခါမှမရခဲ့ဘူးတဲ့အရာတစ်ခုကိုကျွန်တော်တို့ပရိသတ်တွေအတွက်ယူပေးနိုင်တဲ့ဒီခံစားမှုကတော့ဘာနဲ့မှမတူပါဘူးအသင်းထဲမှာရောအသင်းအပြင်မှာရောလက်စတာမြို့တစ်မြို့လုံးကလူတိုင်းအတွက်တော့ဒါကအောင်မြင်မှုပါတကယ်ကိုလုံးဝထူးခြားပါတယ်ကျွန်တော်တို့အခုဒီအောင်မြင်မှုကိုကြိုက်ပါတယ်ဒါပေမဲ့ခင်ဗျားပြောသလိုပဲကျွန်တော်တို့မှာလုံးစရာတွေရှိပါတယ်
ဂျမန်ဘွန်နက်စ်လီဂါမှာပေးပွဲတွေဘက်မှာတော့လက်ရှိ FIFA ကမ္ဘာအကောင်းဆုံးဘောလုံးသမားဖြစ်တဲ့ Bayern တိုက်စစ်မှု Robert Lewandowski ဟာ Gerd Müller ရဲ့စံချိန်ကိုမှီသွားခဲ့ပါတယ်။လွန်ခဲ့တဲ့49နှစ်1982ဘောလုံးရာသီမှာတော့ Bandoning net Gemandice Mugat Mula ha. The German Mabe Piamma go bound lizard, Timido, German Mabe Balon Yadi Tia di Dema, Kumiazon Twinet, Sanjango, Tingeraba, Dago Pigas and Niga Gazaga, Freiburg net, the Nagosi, the Jarabuemara, Lewandowski got Benondigani, the Go Twingelo, Mulae Sanjango, Midagaraba. The Satama of Don Mangale, Mines Go, Tongur Gunet, Navi, Champions League, Wingway Yadoga, the Low. Wolfsburg Gale, Leipzig Net, Nagosi, T. Chabido, Sinley Yabido, Champions League, Wingway Yado, Gavarek, Mia. Dennis Padin, even Mara, Italy Nangan, Yoma Vima, Chimbare, Yoma Open, Dennis Penwe Mara, Spain Nangan, Rafael Nadal, Nayabido, Champion Pito Bare, Amuza to Ujian final go to Ninguni Niga, Zageja Bido, final Maro, Nadal Net, Kabasende, Jokovesto, Bolugeja Raba. But Hama Bumaro, Chene, Zabi, Nadalga, Kungane, Naimare, Dame, Dudia Bumaro, Jokovishka, Choutene, Pianangelu, Tawazi, Pinidaja, Nausumbe, Sagazara, Ma, Nadalga, Choutone, Naimido, Nausoma, Champion Shizabare, Nadalga, two DPI Wema, Gangong, Zanang, Bido, Mizikuma, 2 year Legale, Boma, Pilani, Bipu, Gangani, Jang. A guru dipuan nine light at Yamanda, Elu, Pabima, Piovare. Daha Nadanda dot Yoma open go, Sedemia, Busura le Piovare. Nadaha dipuemara, bigger at Madrid open nunga, Shontar, Vera Kupian Nangelo, Jokovich Gole, nine light ajang, Lame Tongze Yanni Masatime, in the open go, Saladima, Busu, Melu, Tipi, Kanea, Sura, Pioja and Ebe, Dithrain by Alza Gana go, Dimave, Tongza like Aja.
Koyanine season to Sepi Tarabashe. A Kutolan Bini de season ago, VUE face in a VUE Burmese news near VUE website Samena, burmese.vuenews.com numale, chain at Bini Nas and Imare, VUE go Sayita people Luino, email saga, burmese@vuenews.com pipareshe. A Kurodigani nyabai into a 3 inch go tempia pibame. Siana Shin Sanji, Losha Murigo, Ea Thong Pini, Picanida Jang, Nangandoan Sanapia Muri, Yinga Lulu in Amyamiani Lamoma, Timishibi Me, Mu Ato Miamaro, Piaoja, the big Lume, the big net, the big Musongo, Ponsa Musong, and Sinu Javari, Yangonta Okala Pama, Lungeri Usang, Piaoja, the big Bulo Kepi, Takita Munirega, Sanapia, the big Guru, Lusu Niroma, Sikansi, Daddy, when your Pansi get it away, Mu the Midu, a Pao, when Thong Utemene, Pansi Kangiabari. American Tamara Joe Biden ne twi song ne kha ma myo Korea nangyan ne tandaman set san yi pyan pi lo sa tin mu tai twon twa me lo Tong Korea Tamara Moon Jae-in ga di tadin pat a so bai ga pyo ba de Mr. Biden Tamara Tawin yu pi lo patthama song a chain phit Tamara Moon Jae-in ne taok ja ne ma lu chin twi song ma phit ba de myo Korea ye nuclear a si sin yat tan twa aw American nangyan ga tandaman yi ni lan ne chin kae saung ye phou san na shi de lo le Tamara Moon ga pyo ba de Israel ne Palestine se tui chwari a cha api khai ya se yi etwe nanganaga ne ditarin nanganwi a chain chain chou sa ni bi me Gaza kan myang ma na phe thu sit sin tai khai mu ri set pi lo shi ba re tai khai mu ri ya se yi kula tamaga long nyui kaung si song phyet che mu chan go pyin tet nangan ga Egypt ne Jordan nangan nyui ne atu pu dwe a su pyu tha ba re da bi me Israel Mahamay phit pi long nyui kaung si a mye dan a phwe win le phit de American ga ro လုံညွေးကောင်စီရဲ့အတီအပြစ်ခတ်ရဆေးရေးထောက်ခံတဲ့ကြီးညာချက်ကထိရောက်မှာမဟုတ်ဘူးဆိုပြီးတော့ပိတ်ပင်ကန့်ကွက်ထားပါတယ်။ကိုဗစ် 19 ဒီကနေ့အတွက်သတင်းအချင်းချုပ်ကိုတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လို့ရေးမှုကတော့မဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကချားစတန်မော့ဖြစ်ပါတယ်။ VUE ရဲ့အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မမြတ်စင်အောင်ပါရှင်။
This program